ဟုတ်ကဲ့ဒေါက်တာစောဝင်းခင်ဗျာကလေးငယ်တည်ဆုံမှုလျှော့ချနိုင်ရေးမှာမွေးကင်းစကလေးငယ်တည်ဆုံမှုလျှော့ချနိုင်ရေးဟာအရေးကြီးတယ်လို့ကျွန်တော်တို့အရင်ပြောခဲ့ကြတယ်ပေါ့ဆရာနော်ဒီနေရာမှာအခုလို့ဒီမွေးကင်းစကလေးတည်ဆုံမှုလျှော့ချနိုင်ရေးအတွက်အန်ဒီရဲ့ရှိတဲ့အမျိုးအစားတွေမှာပါတဲ့ကိုဝန်ဆောင်မိခင်တွေအနေနဲ့ဆေးရုံမှာမွေးဖို့လိုတာတို့နောက်ဒီမွေးလာတဲ့ကလေးမှာလည်းနောက်ဆက်တွဲယောဂါတွေပြင်းပြင်းထန်ထန်မဖြစ်အောင်လဲတတ်တတ်မမတ်အမျိုးအစားကိုဝန်ဆောင်မိခင်မျိုးတွေအနေနဲ့ဆေးရုံမှာပဲမွေးတင်တဲ့အနေအထားတွေရှိလာဆရာရှင
်ရှိပါခင်ဗျာဒီမွေးကင်းကလေးတွေရဲ့စောင့်ရှောက်မှုပေါ့နော်အဲ့ဒါကတော့ဒီတပ်ဖွဲ့မြတ်ဆရာဝန်တွေအပိုင်းကရောဒီကလေးကျန်းမာရေးပိုင်းအောင်နှစ်ပိုင်းစလုံးသက်ဆိုင်တဲ့အရာဖြစ်ပါတယ်ကျွန်တော်တို့ပါလို့တွေ့လဲဆိုတော့ကလေးကျတော့ဆေးရုံမှာမွေးတင်တဲ့လူနာပဲဒါပေမဲ့ဆေးရုံမှာမမွေးဘူးအိမ်မှာပဲမွေးတယ်ခက်ခဲရှိမှအရေးကြီးမှဆေးရုံကိုရောက်တယ်အဲ့တော့မရှိနေမကန်နိုင်ဖြစ်မှဆိုတော့ကလေးကိုဟိုတပ်ဖွဲ့မြတ်ဘက်ကလည်းခက်ခဲရှိတယ်အညာဆွေးရတာလို့ကွဲမွေးရတာလို့လုပ်ရတယ်တစ်ဖက်ကလည်းကလေးကတိုင်နေမှရင်မွန်းတာလို့ပြန်ထွက်လာရဲ့မွေးပြီးကစားချိန်မှာကောင်းကောင်းတက်မရှူတာလို့အဲ့ဒီချိန်မှာကောင်းကောင်းပြုစုစောင့်ရှောက်မှုပေးနိုင်တဲ့အမှန်ဝင်တာမရှိရင်လည်းဒီမွေးကင်းစားကလေးကိုအသက်ရှူအားကုန်လုံးမလုပ်နိုင်ဘူးပေါ့အဲ့လိုရင်မွန်းပြီးတော့အောက်ဆီဂျင်မရတာကြတဲ့အခါမှာကလေးမှာနောက်ဆက်တွဲလက္ခဏာတွေဖြစ်ပါအဲ့ဒါကြောင့်တလဲဆုံးရှုံးနိုင်တယ်လို့ဒီအဲ့တဲ့နည်းရောက်ကလေးတွေမှာအုံနောက်ကိုထိကြိုက်သွားခဲ့ရင်သူကပြန်မကောင်းတော့ဘူးပေါ့နော်ဒီအချိန်မှာအာရုံရောထိကြိုက်ပြီးတော့မစွမ်းမတန်ဖြစ်တာတို့နော်ဒီနားရောထိကြိုက်တာတို့ဒီဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလို့ကိုဝင်ဆောင်မိရင်မျိုးစားတွေအနေနဲ့ဒီအခုလိုအန္တရာယ်ရှိနေနိုင်ပြီးဆေးဥမှာမွေးဖို့လိုမလဲဆရာကြီ
းအဓိကတော့ဒီကိုဝင်ရှိလာပြီဆိုတာနဲ့ဒီကိုဝင်စောစောစီအပ်လို့တာပေါ့နော်ဒါကတော့တာဖော်မီရဲ့အပိုင်းပါပဲအဲ့တော့ဒီအဖမရဆောင်နေနေနဲ့ကျွန်တော်တို့ကလေးဆောင်နေနဲ့ဒီ IMNCI လို့ခေါ်တာပေါ့နော်ဒီမိခင်သားကလေးနဲ့မိခင်နဲ့ကလေးဆောင်ရှောက်ရေးသင်တန်းတွေလုပ်တဲ့ခါကျတော့အတူတူတွဲလုပ်ခဲ့တာရှိပါအဲ့ဒီမှာကျွန်တော်တို့အနေနဲ့လည်းဟိုတိတိကျကျသတ်မှတ်ထားပြီးသားရှိတယ်ပေါ့နော်ဆိုတော့ဘယ်လိုကိုဝင်နေကတော့ဆေးရုံမှာမွေးတင်တယ်ဆိုတာကိုသင်ကြားပေးတာရှိပါတယ်ဒီတပ်ပေါ်ဆရာမတွေကိုအခြေခံတမ်းမှတ်ရေးဝန်ထမ်းတွေပေါ့နော်အဲ့ဒါလေးကိုကျွန်တော်ဆေးရုံတို့ညွှန်ဖို့တင်လူနာဆိုတဲ့ကြပြလေးချက်ထားပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကြပြလေးကိုပဲရှင်းတော့ရှင်းပြပေးပါလားဆရာကြီ
းအဲကျွန်တော်ဒီမှာဘယ်လိုလုပ်တာလဲဆိုတော့ငယ်လုံးကြီးလုံးကုလုံးမလွယ်ပါတင်လုံးဝါလုံးစိတ်ပြင်းယောဂါလို့ပထမနှစ်ပိုက်ကချက်ထားပါဆိုလိုတာကဥမာငယ်လုံးနဲ့ကိုဝင်ပါနော်သက်ဆက်ချင်းနဲ့အောက်အသက်ကြီးလုံးနဲ့ကိုဝင်ပထမကိုဝင်ဆိုလိုတာပါနော်35နှစ်ထက်ပါတော့တင်လုံးနဲ့ဆိုတာ45ကီလိုအောက်ဝါလုံးနဲ့ဆိုတာကီလို100ကိုလေးချင်းထက်ပေါ့နော်ပူလုံးနဲ့ဆိုတာရက်20-30လက်မအောင်ပေါ့နော်သူတို့ကဝေးပွားတဲ့အခါမှာပြဿနာရှိတတ်ပါတယ်အဲ့တော့စိတ်ပင်ယောဂဆိုတာကိုဝင်စိတ်တဲ့ယောဂဖြစ်တာပါအဲ့ဒါချလို့ချင်တော့သွေးတိုးတယ်ဆီလက်တွေပေါ်တယ်ဆီထဲမှာပရိုတင်းတက်ပေါ့နော်ဒါဆီချက်ကြည့်လို့ရှိရင်ဒီခဲသွားတာတွေ့ရတယ်မို့ဒါလည်းတော်တော်များအဖြစ်များတဲ့ယောဂပါဒီလိုရှိတဲ့ကိုဝင်တော်မိခင်တွေအိမ်မှာမွေးစင်ပါဟု
တ်ကဲ့နောက်ထပ်အန္တရာယ်ရှိသေးတဲ့ကိုဝင်ဆောင်မိခင်မျိုးစားရောရှိသေးလားဆရာကြီ
းနောက်ထပ်တစ်ပိုက်ကိုကျွန်တော်ဆက်ပြောရအောင်စီးချုံနှလုံးကြောက်ကဆုံးသွားတွေးရနဲ့အမြဲတည်းထားပါဘူးနော်ဒါကတော့မိခင်မှာရှိတဲ့ယောဂရင်းနဲ့ဆိုင်ပါတယ်စီးချုံယောဂရှိတဲ့မိခင်နှလုံးယောဂရှိတဲ့မိခင်ကြောက်ကယောဂရှိတဲ့မိခင်တွေးရနဲ့တဲ့မိခင်ဆိုလို့ရှိရင်ဆေးရုံမှာပဲမွေးဖွားတင်ပါတယ်နောက်ထပ်အပိုက်နဲ့တော့သူ့ဥပိုက်ခွဲညှက်ဆွဲအမွားလမ်းစိချင်းကမွေးတတ်သူပါတင်ဆောင်ဘွားနေသားမမှန်တာ၅ရောက်တဲ့မွေးရခက်လူနာပေါ့နော်အဲ့ဒါတော့ဘာလို့ဆိုလို့လဲဆိုလို့အခုကိုယ်ဝင်ဆိုလို့ရှိရင်အိမ်မှာမမွေးသင့်ပါဘူးအခုတွေကမွေးဘွားတဲ့ခမခက်ခဲရှိတတ်ပါလားဒါမှမဟုတ်အခုကိုယ်ဝင်ကဖြစ်နေရင်ဆေးရုံဆေးကမှာပဲမွေးရမယ်ဘိုက်ခွဲဆိုတာကတော့ယင်းတစ်ခေါက်ဘိုက်ခွဲခွဲမွေးခဲ့ဘူးရင်ဆေးရုံမှာပဲမွေးရပါမယ်ညှက်ဆွဲပေါ့နော်ညှက်ဆွဲဆိုတာယင်းကိုယ်ဝင်တွေကညှက်ဆွဲမွေးခဲ့ဘူးရင်ဆေးရုံမှာမွေးသင့်ပါတယ်အမွာကိုဝဲမော်နော်ညဆွဲအမွာဆွဲတိပဲအမွာကိုဝဲမှာအမွာမွေးလို့ချင်းလဲပြဿနာတွေမျိုးစုံဝင်တတ်ပါတယ်ပြဿနာမလို့အမွာမှန်းသိလို့ချင်းချိန်မှာမွေးတင်ပါတယ်နောက်ဒီကြောင်မှာတော့လာမစိတ်ချင်းကမွေးတတ်သူပါဆိုလာမစိတ်ဘူးပေါ့နော်တချို့ကိုဝင်တွေကသိပါတယ်ဆရာဝန်ဆရာမစမ်းသက်ကြည့်တဲ့ကမှာဒီကလေးကမွေးလဲမွေးတော့မယ်လာမစိတ်ဘူးပေါ့နော်လာမစိတ်ဘူးဆိုတာ38ပတ်အောက်ဖြစ်နေလို့ချင်းလာမစိတ်တဲ့ကလေးကလည်းဟိုထွက်လာတဲ့ကမှာတက်ရှူချင်မှရှူတယ်အဲ့ဒီကမှာကုညီပေးနိုင်တဲ့လူရှိဖို့လိုပါတယ်အဲ့တိတ်ပြောငယ်တဲ့လာမရှိဘူးပေါ့မှာ34ပါအောက်လောက်ဆိုရင်တော့ဒီမွေးကင်းစားဆောင်မှာတင်ထားမှာပါဒါကြောင့်လာမရှိတဲ့လူရင်တော့အချင်းကပ်ဘူးတယ်ပေါ့နော်မွေးပြီးတော့အချင်းမကျဘူးပေါ့တော့အဲ့လိုအချင်းကပ်တတ်တဲ့ရာဇဝင်ရှိတတ်တဲ့လူအဲ့လိုမျိုးတွေကလည်းဆေးရုံမှာမွေးရပါမယ် နောက်တစ်ခါကသိပေရတော့ဗာလဲဆိုတော့တင်းပစုံဘွားပေါ့နော်ကျွန်တော်ကဒီတင်းပစုံဘွားအနေထားဖြစ်နေတယ်တကယ်တော့ကလေးကကောင်းအောင်မှနေရမယ်စာတင်မအောင်မှနေတယ်ထိုင်နေတဲ့အနေထားမျိုးဖြစ်နေရင်ငွေပွားတဲ့ခါကျတော့ကောင်းမှကြံပြီးတော့ကောင်းကထုတ်ရတာခက်ခဲရှိတတ်ပါတယ်နွန်းတတ်ပါတယ်နောက်ပြီးအနေထားမမှန်တော့ဘာတချို့ကကလေးကကန့်လန့်ဖြစ်နေတာတော့ဘာလို့ရှိပါအဲ့လိုအနေထားမမှန်ဘူးဆိုရင်လည်းဆေးရုံမှာပဲမွေးတင်ပါတယ်အဲ့ကွာပုံဝင်၅ရောက်ထည့်ရှိလို့ရှင်လည်းပြဿနာတွေတက်တတ်ပါတယ်။တော့ဒါကြောင့်မို့၅ရောက်ထည့်မွေးတဲ့လူနာဆိုလဲဆေးရုံမှာပဲမွေးရတယ်။မွေးရခဲ့လူနာဆိုတော့အရင်ရာသွေရဟိုကလေးမွေးဖွားမှပဲခက်ခဲမှုပေါ့နော်။ခက်ခဲရှိခဲ့ဖို့တဲ့လူနာတွေအကုန်လုံးကဆေးရုံမှာမွေးတင်ပါ
။ဟုတ်ကဲ့ဆရာနောက်ထပ်တစ်ပတ်ကိုရှိသေးလားဆရာကြီ
း။နောက်ပတ်ကဘာလဲဆိုတော့ပိုးဝင်မီတွင်အပြင်းပြားစီမှာသေတုံဒုက္ခမသေးလာပါ။ကာမများသီထားစီရာအဲ့ရုံတော့ညွန့်ပို့တင်လူနာလို့ကျွန်တော်ဆက်တာပါလေဆိုလိုတာတော့ပိုးဝင်မီလို့ဆိုတာဒီငွေပြီးတော့14ရက်အတွင်းယောဂပိုးဝင်တယ်ပေါ့နော်ဒီကိုဝင်ငွေပြီးနှစ်ပတ်အတွင်းမှာဒီတိန်နေပိုင်းရောင်တာတို့ယောဂပိုးဝင်တယ်ကြာစွန်ရှိခဲ့ဝင်တယ်သူကဆေးရုံမှာပဲငွေရပါမယ်အဲပိုးဝင်မီလို့ပြင်တော့ပြင်းပြားတယ်ပေါ့နော်ပြင်းပြားစီမှာသွေးတံဒုက္ခမသေးလာပါဆိုတာတော့ရင်တော့ဒီငွေပြီးနှစ်ပတ်အတွင်းမှာအဲသွေးဆင်းတာပေါ့နော်အဲ့လိုဆင်းခဲ့ဘူးလို့ရှင်လေဆေးရုံမှာပဲမွေးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ